အာဏာသိမ်းမှုအပေါ်ဆန့်ကျင်ဆန္ဒပြလို့ဖမ်းဆီးခံရသူတွေရဲ့အမှုတွေကိုရန်ကုန်မြို့အင်းစင်ထောင်အတွင်းကအထူးတရားရုံးတွေမှာစစ်ဆေးနေတာကိုဗစ်ကြောင့်ယာယီဆိုင်းထားတယ်လို့ရှင်းနေတွေကပြောပါတယ်။တရားစွဲခံထားရသူတွေကိုလောလောဆယ်ရုံးမထုတ်တော့ပဲချုပ်ရဲ့ရမန်ရဲ့ချင်းကိုပဲထပ်ပေးနေတယ်လို့မိသားစုဝင်တွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမုံကပြောပြပါမယ်ခင်ဗျာ။
မြန်မာနိုင်ငံမှာကိုဗစ် -19 ကပ်ရောဂါကူးစက်မှုနှုန်းတွေပိုတိုးလာပြီးတော့စိုးရိမ်ရတဲ့အခြေအနေပြန်ပြီးတော့ဖြစ်လာတဲ့အတွက်ရန်ကုန်အင်းစိန်ထောင်ထဲမှာအထူးတရားရုံးဖွင့်လှစ်စစ်ဆေးနေတဲ့အမှုတွေကိုစစ်ဆေးကြနာတာရပ်လိုက်ပါတယ်။ဆီယနာသိမ်းမှုဆန့်ကျင်မှုနဲ့ဖမ်းဆီးတရားစွဲဆိုခံထားရတဲ့သူတွေကိုလောလောဆယ်အမှုမစစ်တော့ဘဲချုပ်ရက်ရမန်ပေးနေတာကြောင့်အမှုတွေပိုပြီးတော့ကြန့်ကြာလာမှာကိုလည်းမိသားစုတွေကစိတ်ပူနေကြပါတယ်။ဒါနဲ့ပတ်သက်လို့တရားရင်ဆိုင်နေရဆဲသူတယောက်ရဲ့ဖခင်က VOA ကိုပြောပြပါတယ
်သူတို့ကနှစ်ပတ်ချင်းချင်းထားတာပဲနောက်ဒီတစ်ပတ်ပြီးနောက်တစ်ပတ်ကြာမှတစ်ပတ်တစ်ပတ်ဖြစ်ပြီးတော့သူတို့ကရ90ဆိုတာအဲ့ဒါနဲ့အပြတ်ပြတ်လို့ပြောတာပဲအဲ့လိုပြောပြီးတော့အခုကလေးတွေဆဲဟုတ်တယ်သူကဘာမှမသိရဘာမှမသိရနေဖြစ်နေတော့ကိုယ့်ရဲ့မှာပေါ့ကလေးတွေအမှုတို့ဉာဏ်ရည်သူတို့ဆုံးခဲ့တယ်ဒီတော့ဆက်ရှိနေတယ်ဆိုတော့ဘယ်နည်းနဲ့ကိုကလည်းမသိရအဲ့လိုဖြစ်တော့ပိုပြီးစိတ်ပူတာပေါ့
အင်းစိန်ထောင်ထဲမှာအခုလိုမျိုးချုပ်ရက်ရမန်နဲ့ဖမ်းဆီးထိန်းသိမ်းခံထားရသူတွေအပါအဝင်ဆီယနာသိမ်းမှုကိုဆန့်ကျင်တဲ့အတွက်ဆက်ပြီးတော့ဖမ်းဆီးခံထားရသူက2000ကျော်လောက်ရှိနိုင်တယ်လို့ဥပဒေကြိုးဆောင်ရှင်းနေတူဖြစ်တဲ့ရှင်းနေဦးခင်မောင်မြင့်ကနိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPPB ရဲ့စာရင်းပေါ်အခြေခံပြီးပြောပြပါပါတယ
်ဒီအစ်စိန်အနေနဲ့လည်းပဲနကူက3000ဝန်းကျင်ရှိတာအနည်း921ယောက်ကျန်တော့လိုက်တယ်ဆိုတော့2200ဝန်းကျင်တော့ရှိလိမ့်မယ်ဒီမှန်မှန်တာပေါ့နော်ဒါကတော့ဆောင်မက်ကရှင်းတော့ကျွန်တော်လည်းအတိမပြည့်နိုင်ဘူးကျွန်တော်မှန်းဆကြည့်ပါလို့ရှိတဲ့အနေကြောင့
်ဖမ်းဆီးခံထားရတဲ့သူတွေကအင်းစိန်ထောင်ရဲ့အထူးတရားရုံးမှာစစ်ဆေးခံရသူတွေကိုအရင်တုန်းကရုံးချင်းရက်တွေမှာရုံးထုတ်ပေးမယ်အခုတော့ရက်အကန့်အသတ်မရှိရွှေဆိုင်ထားတာဖြစ်ပါတယ်အင်းစိန်ထောင်တဲကအထူးတရားရုံးနေစီကိုတရားသူကြီးနဲ့တရားရုံးဝန်ထမ်းတွေဥပဒေရရှိနဲ့ဥပဒေရုံးဝန်ထမ်းတွေရုံးထုတ်ပေးတဲ့လုံခြုံရေးတပ်ဖွဲ့တွေအမှုစစ်ဖို့လာတဲ့ရဲရရှိနဲ့ရဲဝန်ထမ်းတွေတရားလိုပြတရားခံပြတပ်တွေတွေရှေ့နေတွေစသဖြင့်နေ့စဉ်အဝင်ထွက်လုပ်နေတဲ့သူက300လောက်ရှိတယ်လို့ရှေ့နေတွေကပြောပါတယ်။လုံလောဆယ်မှာအင်းစိန်ထောင်မှာဖမ်းဆီးခံထားရတဲ့သူတွေကိုသူတို့မှာယောဂပိုးရှိမရှိစစ်ဆေးတွေပေးနေတယ်ဆိုတာကိုတော့မသိရသေးပါဘူး။ဒါပေမဲ့ထောင်ထဲကိုအဝင်ထွက်လုပ်နေတဲ့သူတွေကိုတော့လက်သက်ဆေးရည်တွေသုံးဖို့လက်ဆေးဖို့နှာခေါင်းဆေးတွေတက်ဖို့မျက်နှာဖုံးအကာနဲ့လက်အိတ်တွေဆွတ်ဖို့အကျဉ်းထောင်ဘက်ကညွှန်ကြားထားတယ်လို့ရှင့်နေဦးခင်မောင်မြင့်က VOA ကိုပြောပြပါတယ်
။အခုဒီအစ်စင်ကိုအကျဉ်းထောင်ဆိုရင်အကျအချို့တင်အား1000ဝန်းကျင်ပေါ့ထိတ်ထောင်ပြီးပြီးမှချင်းချင်းကြားတယ်။ဒီအထဲထဲမှာတော့သူတို့ကိုဗစ်ပိုးကူးစက်ခံရဖို့ကအခွင့်အရေးငယ်တယ်။ဘာလို့လဲဆိုတော့သူကအပြင်နဲ့အဆက်တွေစိတ်မရှိတော့ရှင့်နေတဲ့တစ်ခုတည်းတော့ဒီလမ်းကြောင်းကအထူးတရားရုံးလမ်းကြောင်းတစ်ခုပဲရှိနေတယ်။အထက်ထဲမှာများဒီကိုဗစ်ကိုကူးစက်ခံရမယ်ဆိုရင်ကူးစက်မှုလုံးဝအယမ်းမြန်တယ်။ဘာကြောင့်လဲဆိုတော့ထားနိုင်တဲ့ဒီအဆောင်ကြီးရဲ့ခြေနေနဲ့ထားထားတဲ့လူကြီးနေရာမမျှဘူး။လူကြီးကအယမ်းကျက်တယ်
။ထောင်ထဲမှာတော့ COVID-19 ကပ်ရောဂါတားဆီးရေးကျန်းမာရေးပညာပေးစည်းမျဉ်းနေအတိုင်းလူချင်းချင်း6ပေစီခြားပြီးတော့ social distancing အနေနဲ့နေနိုင်မှုကတော့ဖြစ်နိုင်ခြင်းနဲ့ပါတယ်လို့ဂျွန်လ30ရက်နေ့ကလွတ်မြောက်လာတဲ့လူငယ်တအူးက VOA ကိုပြောပြပါတယ်။ရန်ကုန်တိုင်းထဲမှာကိုကိုကျွန်းမြို့နယ်တရားရုံးနဲ့စစ်အုပ်ချုပ်ရေးကြီးညာထားတဲ့မြို့နယ်6ခုကနေလွဲလို့ကြံတဲ့38မြို့နယ်အတွက်အထူးတရားရုံးတွေကိုအင်းစိန်အကျဉ်းထောင်ထဲမှာပဲစီစဉ်ပြီးတော့အမှုတွေကိုစစ်ဆေးနေတာပါတရားရုံးစီမံခန့်ခွဲမှုအတိုင်းတရားရုံးချင်းတွေကိုသတ်မှတ်ထားတာဖြစ်ပါတယ်တပ်တွေထွက်ဆိုမဲ့သူများတဲ့အမှုကိုတော့တပတ်ရုံးချင်းတပ်တွေထွက်ဆိုမှုနည်းတဲ့အမှုကိုတော့နှစ်ပတ်ချပြီးတော့ရုံးချင်းခေါ်ထားတာဖြစ်လို့ဒီရပိုက်အပြောင်းလဲပုံမှာမူတည်ပြီးတော့ရုံးချင်းတွေကိုရွှေ့ဆိုင်းသွားမှာဖြစ်ပါတယ်ဂျွန်လ30ရက်နေ့ကရန်ကုန်တိုင်းအင်းစိန်ထောင်အပါအဝင်နိုင်ငံတော်ကအကျဉ်းထောင်အသီးသီးကနေအကျဉ်းကျနေသူပေါင်း2296ဦးကိုစစ်ကောင်စီဘက်ကပြန်လွှတ်ပေးလိုက်ပါတယ်။ဒီလိုလွှတ်ပေးလိုက်တာကတော့လူသားချင်းစာနာတဲ့လုပ်ရပ်ပါလို့မြန်မာနိုင်ငံမျိုးသားလူခွေကော်မရှင်ကမနေ့ဇူလိုင်လ5ရက်နေ့ကထုတ်ပြန်ပါတယ်။အမှုရင်ဆိုင်ဆဲအချုပ်သားတွေကိုအမှုရုပ်သိမ်းပြီးတော့အခုလိုလွှတ်ပေးလိုက်တဲ့အပေါ်တပ်ဆိုင်ရာမိသားစုတွေနဲ့ပြည်တွင်းပြည်ပလူခွေအဖွဲ့အစည်းတွေဘက်ကစိတ်အားတက်ကြွလိမ့်မယ်လို့ယုံကြည်ကြောင်းလည်းအဲ့ဒီထုတ်ပြန်ချက်ထဲမှာရေးသားထားပါတယ်။လူခွေအဖွဲ့တွေဘက်ကတော့အစကတည်းကဖမ်းမထားတဲ့သူတွေကိုပြန်လွှတ်ပေးတာဖြစ်တယ်လို့ပြောကြပါတယ်ရှင်
။မဆုမုံတင်ပြပေးခဲ့တာပါခင်ဗျာ။